မဆူမမဂျပန်နိုင်ငံမှာကိုဗစ် -19 စီးကံချက်တွေနဲ့အညီဂျပန်ရောက်မြန်မာနိုင်ငံသား1000ကျော်ကြိုတင်မဲဆပေးခဲ့တဲ့အကြောင်းပြောပြပေးကြပါမယ်။2020ပြည့်နှစ်နိုဝင်ဘာလ10ရက်မှာကျင်းပမယ်အထွေထွေရွေးကောက်ပွဲတက်ဆိုင်ရာလွှတ်တော်အသီးသီးအတွက်ကိုယ်စားလှယ်လောင်းတွေကိုဂျပန်ရောက်မြန်မာနိုင်ငံသား1155ဦးကိုဗစ်စီးကံသတ်မှတ်ချက်တွေနဲ့အညီဂျပန်နိုင်ငံတိုကျိုမြို့မြန်မာတန်ယုံမဲယုံမှာစက်တင်ဘာလ3ရက်နေ့စနေနေ့ကအကျိုးတင်မဲဆပေးခဲ့ကြတယ်လို့မြန်မာတန်ယုံကသတင်းထုတ်ပြန်ပါတယ်ဒီကနေ့ကြိုတင်မဲပေးဖို့မဲယုံပထမဆုံးစဖွင့်တဲ့နေ့မှာတော့တိုကျိုမြို့နီးတဝိုင်းမှာရှိတဲ့ဂျပန်ရောက်မြန်မာနိုင်ငံသားယာနဲ့ချီအများအပြားရောက်ရှိလာကြပြီးကိုဗစ် -19 စီးမင်းစီကံသတ်မှတ်ချက်တွေနဲ့အညီအချိန်မီမဲပေးနိုင်ခဲ့ကြတယ်လို့မဲပေးတဲ့သူတွေကိုအခက်အခဲမဖြစ်စေရေးဝိုင်းဝန်းကူညီပေးခဲ့တဲ့ဦးကျော်ကျော်ဆိုးကပြောပြပါတယ်
တို့ကျောပအဝင်ကျင်းမှာရှိတဲ့မဲဆန္ဒရှင်တွေကပေါ်ပေါ်ရောက်လာပြီးတော့မဲပေးဖို့တတ်တမ်းကြည့်တယ်။နေ့7နိုင်ထိုးတဲ့ချိန်မှာတန်ယုံကတန်ယုံကနေရာလူ80ထိုင်ကုန်နေရာပြင်ဆင်ထားတဲ့ခါကျတော့လမ်းပေါ်မှာလူများကြီးမရှိအောင်ကျော်ချရနေတဲ့တိုင်းကအထဲထဲမှာဝင်ထမ်းပြီးတော့အလက်ကမဲပြီးတဲ့စနစ်ပေါ့။အဲ့တော့ဒီစနစ်နဲ့တင်းနေတဲ့နေရာကတိုကျိုပါဝင်ခရိုင်ခုနှစ်ခုရှိတဲ့ကန်တိုဧရိယာမှာမှနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေနဲ့ပြည်ပို့တဲ့တမထားတာဖြစ်ပါတယ်။အဲ့ငယ်တဲ့လူတွေတော်တော်များပါတယ်။လဲလာပေးတဲ့လူတွေပါ။ဟိုဒီမှာကျောင်းလာတဲ့လူတွေရှိတယ်။နောက် training အလုပ်တွေလုပ်တာဖြစ်နေလာတဲ့လူတွေလည်းရှိတယ်။ဒီပါမှာတော့ဟိုစမ်းစီတယ်ဆိုတာဟာကျွန်တော်အားလုံးကရှင်းသားရနေဖြစ်တယ်သိပြီးတော့ချူးချူးဖြေတက်တနာမရှိဘူးအဲဂျပန်ရေတပ်ဖွဲ့ကလည်းအဲစုညာမှုရှိနားလည်နေပြီးတော့ခွင့်လွှတ်ပြပါဆိုတာဟာဟိုရေတပ်ဖွဲ့ကရောတိုင်ယွန်ကတောင်းရှိရတော့ပြောထားတဲ့ကြောင့်အားလုံးစုပြီးပဲဒီနေရာကမှခိုက်ခဲတက်တနာမရှိဘဲနဲ့စုပေါင်းလူ1100ကျော်ပဲပြီးကြီးရပါတယ်
ဂျပန်နယ်မြေကလုံခြုံရေးအဖွဲ့ဝင်အနေနဲ့ဒေသနာအာဏာပိုင်တွေဘက်ကလည်းမြန်မာတို့ကြိုတင်မဲပေးတဲ့ပွဲအဆင်ပြေချောမွေအောင်လုံခြုံရေးပိုင်းနဲ့နေရာထိုင်ရင်းအဆင်ပြေအောင်ဝိုင်းကူညီပေးတယ်လို့ပြည်တော်စုမြန်မာနိုင်ငံသားများအသင်းဂျပန်ကဥသက်ဆွေကပြောပြပါတယ
်ဒီမဲပေးလို့ရမတိုင်ခင်ပြီးခဲ့တဲ့3ရက်လောက်မှာဒီတိုင်ယွန်းဒီရှိတဲ့နယ်မြေအဲနေပြည်တော်ရေးနဲ့ကျွန်တော်တို့ဆွေးနွေးလုပ်ပါတယ်ကျွန်တော်ဆွေးနွေးနေနိုင်ပါတယ်ဒီမဲလာပေးတဲ့လူတွေရဲ့လူဦးရေအတွက်ခံမှန်းကြီးနဲ့သူတို့ရလာရောက်တဲ့ချိန်ပေါ်လေတဲ့တန်းစီပုံတန်းစီနီးပေါ်ကျွန်တော်တို့ဒီဆိုရှယ်ဒစ်စတန်းဘလို့လို့လေသူများလည်းသူတို့ဒီမိန်းမမရှိတဲ့ပန်းတဲ့တွေကိုဘလို့ယာယီဖို့လေလူတွေတက်စီစကန်ကိုလုပ်ရပါတော့ဘယ်ပေါင်းစုံနေသူတို့ပြင်ဆင်ပြီးတော့မိန်းနိုင်ရပါတယ်အဲဒါမဲ့တကယ်လက်တွေ့ကြတဲ့အခါကျတော့အဲတယုံတွေကလည်းလာတဲ့လူတွေကိုအများဆုံးပြီးနေအောင်စီစဉ်ပြီးတော့ကျွန်တော်ဟိုတတ်မှတ်တဲ့ချိန်မှာရှုံးရှုံးရှုံးနဲ့ပြီးဆုံးအောင်ကျွန်တော်လုပ်နိုင်တယ်လို့ကျွန်တော်ကြားပါတယ်နောက်တစ်ခါဒီဂျပန်နေနေပြည်ကရေးရလဲဒီပတ်တရားကိုလှည့်ပြီးတော့ပေါ့လေဒီဝါဒတွေကိုညီပေးမှုလည်းသူအများဟိုလာပြီးတော့စောင့်ကြည့်နေရှိပါတယ်
အောက်တိုဘာလ3ရက်နေ့အောက်တိုဘာလ9ရက်နေ့အထိတိုကျိုမြို့နယ်အနီးတစ်ဝိုက်မှာနေထိုင်တဲ့ဂျပန်ရောက်မြန်မာနိုင်ငံသားတွေမဲပေးနိုင်ပါတယ်။အောက်တိုဘာလ10ရက်နေ့ကနေ14ရက်နေ့အထိကိုတော့ဂျန်နဲ့ပြည်နယ်မှာရှိတဲ့မြန်မာနိုင်ငံသားတွေအတွက်တိုကျိုမဲယုံကိုဆက်ဖွင့်ပေးသွားမှာဖြစ်ပါတယ်။ဒါ့အပြင်အောက်တိုဘာလ10ရက်နေ့အောက်တိုဘာလ17ရက်စနေတနင်္ဂနွေပိတ်ရက်တွေမှာတော့နာဂိုယာမြို့မြန်မာနိုင်ငံဆိုင်ရာဂုံနူးဆောင်ကောင်စစ်ဝင်ရုံးမှာကြိုတင်မဲယုံပွဲတစ်ခုဖွင့်လှစ်သွားမယ်လို့တိုကျိုမြန်မာတယုံကသတင်းထုတ်ပြန်ပါတယ်။ကမ္ဘာ့ကာယောဂါကာလာလူစုလူဝေစုဝေးမှုကန့်သတ်ချက်တွေရှိနေချိန်မှာအလားတူပဲအာရှနိုင်ငံတွေဖြစ်တဲ့စင်ကာပူနဲ့တောင်ကိုရီးယားနိုင်ငံဘက်မှလည်းတဆာယာနိုင်ငံတွေကချမှတ်တင်းကျပ်ထားတဲ့ COVID-19 စီးကံသတ်မှတ်ချက်တွေနဲ့အညီကြိုတင်မဲပေးပွဲတွေဇက်တိုက်ကျင်းပနေကြလဲဖြစ်ပါတယ်ရှင်ကျွန်မဆူမော်ပါ